မနေ့ကစတင်လိုက်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးအခြေအနေတွေကိုအဓိကထားဆွေးနွေးဝယ်ရှိတယ်လို့ယူဆပါရတယ်။ဒါပေမဲ့မြန်မာအရေးနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်ထရမထရက်ဆိုတာကတော့မေခွန်ထုတ်ဆရာရှိပါရတယ်။ဒီအခြေအနေတွေကိုမှတ်ခင်ပြုတွေကစုံစမ်းမေးမြန်းထားပါရရှင်။ ဖေဖော်ဝါရီလ24ရက်နေ့မှာစတင်ကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ34လေးစိတ်မြောက်အစည်းအဝေးမှာမြန်မာရေးဆွေးနွေးတဲ့အခါရခိုင်ပြည်နယ်အတွင်းလူ့ခွင့်ရေးအခြေအနေတွေကိုအဓိကထားဆွေးနွေးနိုင်ပွဲရှိနေပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေကြားမှာမွတ်စလင်လူနည်းစုတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့လူ့ မှန်လို့ရတယ်လို့ညီမြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။မစ္စယာဟီလီရဲ့သူ့ရဲ့ mission အပြီးမှာထုတ်ပြန်ကြေညာတဲ့ပြောကြားချက်မှာတော်တော်ပြင်းပြင်းထန်ထန်ပါဝင်နေ။ဒါနဲ့ပတ်သက်ပြီးတော့အာယုစုဆိုင်မှုတွေနိုင်ငံတွေသူ့ရဲ့အနောက်နိုင်ငံတွေကြားထဲမှာအများကြီးရှိလာတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုအပြင်းထန်တော့ဖြစ်မှာသိကြပါတယ်။အချိန်မှမှာပဲမြန်မာနိုင်ငံကတကယ့်ကိုအတွင်ကူးပြောင်းမှုကာလကိုဖျက်ဆီးနေပြီလားတရားဥပဒေစိုးမိုးရေးအမှန်တကယ်ရရှိနေပြီလားစစ်ပွဲကိစ္စတွေတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စတွေကိုလည်းမဖြစ်မနေဆွေးနွေးကြမယ်လို့ယုံကြည်ပါတယ
်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့လို့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့အရက်သားအစိုးရအသစ်စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြုပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လေ့လာတဲ့အနေနဲ့မြန်မာရေးဆုံးဖြတ်ချက်ချမှတ်တာတွေမလုပ်ခဲ့ပါဘူးအခုလူ့ခွင့်ရေးကောင်စီအစည်းအဝေးမှာလည်းအလားတူအခြေအနေထပ်ပြီးတော့ဖြစ်နိုင်တယ်လို့ AHRC အာရှလူ့ခွင့်ရေးကောင်စီကရှင်းနေဦးမင်းလွင်ဦးကပြောပါတယ
် Resolution ချနိုင်မှုဆိုတာကတောင်းဆိုတဲ့နိုင်ငံတွေတော်များများလည်းထောက်ခံမှဒါဖြစ်မဲ့ကိစ္စဖြစ်တယ်လीအခုကျွန်တော်တို့EU ရောပါမှာလည်းဖြည်းဖြောင်းနေတိုင်းနဲ့လူတွေရဲ့ပြဿနာသူတို့ကိုယ်တိုင်လည်းရင်ဆိုင်ကြုံတွေ့နေရတာဖြစ်တယ်။နောက်ပြီးတော့ဒါကအမေရိကန်နိုင်ငံကလည်းအစိုးရအပြောင်းအလဲမှာအရင်ကလူ EU ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့ကုလသမဂ္ဂအဖွဲ့အစည်းရပါအရင်လိုပူးပေါင်းပါဝင်ဆောင်ရွက်ဖို့အတွက်တရားမတိကြဆိုတော့ကျွန်တော်မသိဘူးမသိနိုင်တဲ့အခြေအနေပေါ့နော်။အဲဒီလိုအခြေအနေမှာတော့ကျွန်တော်ထင်တယ်ဒီကိစ္စအလွယ်တကူတော့ဖြစ်လာအောင်မှာမဟုတ်ဘူး။ဒီတော့အဆန်းစစ်ကြီးပြောတဲ့အတိုင်းပဲဆက်လက်စောင့်ကြည့်ဖို့လိုငယ်လို့ကျွန်တော်တို့ထင်နေစားတယ်။ဘာလို့လဲဆိုတော့အစိုးရပြစ်တက်လာတာအခုမှတနည်းပဲရှိသေးတယ်။အဲ့တော့ဖိအားပေးပြီးတော့လုပ်တယ်ဆိုတာကပို့ပြီးတော့အချိန်ကြီးဆိုးသွားနိုင်တယ်ဆိုတာကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးတော့ပြိလိုက်တယ်လို့ကျွန်တော်တို့ထင်နေစားပါတယ်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမြမရေးဆွေးနွေးကြတဲ့အခါလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေလည်းနှစ်စဉ်နှစ်တိုင်းလိုပုံမှန်တက်ရောက်လို့ရှိပြီးတော့သူတို့ရဲ့အမြင်တွေကိုတင်ပြလို့ရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းနှစ်တွေမှာတော့ဒီလိုမျိုးတက်ရောက်ဆွေးနွေးကြတဲ့လူ့ခွင့်ရေးအဖွဲ့တွေရက်ဖက်လူမှုအဖွဲ့အစည်းတွေနေပါလာပါတယ်။ဒါနဲ့ပတ်သက်လို့တော့ဦးမင်းလွင်ကအခုလိုတုံ့တက်ပါတယ်
။ကျွန်တော်တို့ဒီအရင်တုန်းကတော့ဒီလူမှုအဖွဲ့အစည်းတွေကပြင်ပမှာအခြေစိုက်တဲ့အဖွဲ့အစည်းတီတီနဲ့ဆက်သွယ်ဆောင်ရွက်ပြီးတော့သွားတာတွေရှိတယ်။ကျင်းပအင်ဂျီရီယာနေကူညီထောက်ပံ့နေတဲ့ပြည်တွင်းမဝင်နိုင်တဲ့အဖွဲ့အစည်းတွေကသွားကြတာများတော့အခုကအဖွဲ့အစည်းတော်တော်များများကပြည်တွင်းမှာဝင်ပြီးတော့အလုံးလုံးနေတဲ့အခါကျတော့အဖွဲ့အစည်းရတ္တီနော်နောက်ပြီးတော့အဖွဲ့အစည်းရည်ရှင်အလုပ်ဖြစ်ဖို့အတွက်စီမံကိန်းတွေချဆောင်ရွက်ရတဲ့ကိစ္စတွေဖြစ်တဲ့အခါကျတော့ဒီကင်းလိုအပြင်ထွက်ပြီးတော့ပြောရဲဘက်အခြေအနေပြင်မပေးလို့ကျွန်တော်မြင်ပါ
စစ်စနိုင်ငံဂျနီဗာမြို့မှာဒီလတွေကစပြီးတော့စတင်ကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီဒီကလည်းသူ့ရဲ့လေ့လာတွေ့ရှိချက်တွေနဲ့ပတ်သက်လို့အသေးစိတ်အစဉ်ကစားတောင်းတင်သွင်းมาဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်လေ့လာခဲ့တဲ့အခြေအနေတွေအပြင်ဒီလတွေဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုပါသွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်လေ့လာတွေ့ရှိချက်တွေကိုတော့မစ္စယန်ဟီဒီကဒီမတ်လ23ရက်နေ့မှာတင်သွင်းมาဖြစ်ပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာဆုံဆန်းဖို့ဒီကုလသမဂ္ဂထူးကိုစလဲကိုနောက်ထပ်တစ်နှစ်တက်တန်းတာဝန်ပေးအပ်တဲ့မသိဆိုတာကိုလည်းအခုကျင်းပနေတဲ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ရမှာပါရှင်